စီးရဲနိုင်ငံရှေ့မြောက်ဘက်မှာတူရကီစစ်တပ်ရဲ့ထိုးစစ်တွေရပ်တန့်အောင်ဖိအားပေးပြောဆိုမဲ့တူရကီနိုင်ငံခီးစဉ်တွင်အမေရိကန်ဒုတိယသမ္မတမိုက်ပင်စ်နှင့်နိုင်ငံခြားဝန်ကြီးမိုက်ပွန်ပီယိုတို့ကိုတူရကီသမ္မတရီချစ်တန်ရဲ့အာရဝါကလက်ခံတွေ့ဆုံမယ်ကြောင်းပြောဆိုလိုက်ပါတယ်။ဆော်ရီမှာတော့တူရကီဒုသမ္မတနဲ့နိုင်ငံခြားဝန်ကြီးတွေကသာလက်ခံတွေ့ဆုံသွားမှာဖြစ်တဲ့ကြောင်း Sky News သတင်းဌာနကတူရကီသမ္မတကပြောဆိုထားပါသမ္မတဒေါ်နယ်ထရန့်ကိုယ်တိုင်လာမယ်ဆိုရင်တော့တွေ့မယ်ဆိုပြီးတော့လည်းပြောဆိုခဲ့တာဖြစ်ပါတယ်။သူသမ္မတကတွေ့မှာမဟုတ်တဲ့အကြောင်းဒီလိုပြောဆိုခဲ့ပေမဲ့လည်းအမေရိကန်ဒုသမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံပြင်းမဲ့အကြောင်းတူရကီသမ္မတရုံးရဲ့ဆက်သွယ်ရေးအရှိကနောက်ပိုင်းမှာပြင်ဆင်ပြောဆိုခဲ့တာပါ။သမ္မတထရန့်ကတော့စီးရီးယားမှာအပြစ်ခတ်ရဲဆဲကိုလူလာတဲ့အကြောင်းပြောဆိုထားပါတယ်။ပြင်းထန်ဆုံးပိတ်ဆို့တံခတ်မှုတွေချမှတ်ထားပြီးလိုအပ်ရင်တူရကီနိုင်ငံကတံမိတင်သွင်းမှုတွေပေါ်အခွင့်အရေးတိုးကောက်မှာဖြစ်တဲ့အကြောင်းလည်းမနေ့ကတည်းကပဲသတိပေးထားတာပါ။အမေရိကန်တပ်ဖွဲ့တွေရုပ်သိမ်းမှုချိန်ညှိလိုက်ပြီးရပိုင်းအတွင်းမှာပဲတူရကီဆွေရကအကြမ်းဖက်သမားတွေအဖြစ်သဘောထားတဲ့စီးရီးယားနိုင်ငံကကတ်တပ်ဖွဲ့တွေပေါ်ထိုးစစ်တွေကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲစတင်လိုက်ကြပါအမေရိကန်ပါဝင်အနောက်နိုင်ငံတွေကတော့ကတ်တပ်ဖွဲ့တွေက assistance ဆွေရတွေကိုတက်ခဲ့ရမှာအဓိကမှာအမေဖြစ်တဲ့သဘောထားကြပါတယ်အမေရိကန်တပ်ဖွဲ့တွေရုပ်သိမ်းမဲ့ဆုံးဖြတ်ချက်အပေါ်မှာတော့အတိုက်ခံဒီမိုကရက်လွတ်တော်အမတ်တွေတမကတနော့ထရန့်ရဲ့ Republican Party ကကိုယ်စားလှယ်ပါအပြင်းထန်ဝေဖန်ခဲ့ကြပါတယ်